ကုလသမဂ္ဂလုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသစ်နိုင်ငံ၅နိုင်ငံပါဝင်လာပြီးဒီထဲမှာ Dominican Republic ကတော့လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုထမ်းဆောင်တော့မှာဖြစ်ပါတယ်။ Belgium, Germany, Indonesia နဲ့တောင်အာဖရိကနိုင်ငံတွေကလည်းနှစ်နှစ်တာအလှည့်ကျအဖွဲ့ဝင်ဖြစ်စတင်တာဝန်ထမ်းဆောင်ကြတော့မှာပါ။အဖွဲ့ဝင်အသစ်၅နိုင်ငံစလုံးအတွက်အဖွဲ့ဝင်ဖြစ်ကြောင်းအတိမတ်ပြုအခမ်းအနားကိုဗိုလ်တော်ကြီးကကျင်းပခဲ့ပြီးလုံခြုံရေးကောင်စီခန်းမှပြင်ပမှာအဲ့ဒီ၅နိုင်ငံရဲ့အလံတွေကိုစိုက်ထူလိုက်ပြီးဖြစ်ပါတယ်။2018နှစ်ကုန်ဆုံးသွားတာနဲ့အတူအရင်ကအလှည့်ကျတာဝန်ထမ်းဆောင်ခဲ့ကြတဲ့ဘိုလီဗီးယား၊အီသီယိုးပီးယား၊နယ်သာလန်၊ကဇက်စတန်နဲ့ဆွီဒင်နိုင်ငံတို့တက်တန်းကုန်ဆုံးသွားခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကကုလသမဂ္ဂမှာဩဇာရှိဆုံးဌာနဖြစ်ပါတယ်။တရုတ်ပြင်သစ်၊ရုရှား၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကတော့အများအားဖြင့်အဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးဗီဒိုအာဏာသုံးဆဲခွင့်ရှိတဲ့၅နိုင်ငံဖြစ်ပါတယ်။